ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်အကြမ်းဖက်မှုတွေကိုကင်တွယ်တဲ့နေရာမှာစစ်အင်အားအသုံးပြုမှုကိုဥပဒေနဲ့အညီဖြစ်အောင်သတိထားဆောင်ရွက်နေတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ကပြောပါတယ်။မွတ်စလင်တွေအများစုနေတဲ့ရခိုင်မြောက်ပိုင်းဒေသတွင်အကြမ်းဖက်မှုတွေအပေါ်မြန်မာစစ်တပ်ကအင်အားအလွန်ကျုံသုံးဆွဲခဲ့တယ်ဆိုတဲ့နိုင်ငံတကာရဲ့စွပ်စွဲချက်တွေထွက်ပေါ်လာပြီးနောက်ပိုင်းကာကွယ်ရေးဦးစီးချုပ်ကအခုလိုပြောလိုက်တာပါ။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါလိမ့်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုမြန်မာအစိုးရကင်တွယ်နေတဲ့တလနီးပါအချိန်ကာလအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုအစုလိုက်အပြုံလိုက်ထွက်ပြေးလာတာဟာစစ်တပ်ရဲ့အင်အားအလွန်အကျွံသုံးဆွဲမှုကြောင့်ဆိုပြီးနိုင်ငံတကာကစွပ်စွဲတာပါမြန်မာအစိုးရဘက်ကတော့စက်တင်ဘာလ5ရက်နေ့ကတည်းကဒေသတွင်းမှာတိုက်ပွဲတွေမရှိတော့တာလို့ပြောထားပါတယ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဒေသအတွင်းစစ်အင်အားအသုံးပြုမှုကိုဥပဒေနဲ့အညီဖြစ်အောင်ဆောင်ရွက်နေတယ်လို့ပြောဆိုပါတယ်
။ဒေမီဒေတာမတည်ရင်ဆိုတင်ညောကျွန်တော်တက်တယ်နဲ့ရအောင်ရအောင်ထည့်ပြမယ်။ကျွန်တော်တက်တယ်ထည့်တယ်ဆိုတာလေတက်တယ်ထည့်ခြင်းနဲ့ပြလို့မရပါဘူး။ကျွန်တော်ကလည်းမျက်စိထောက်ပြီးကြည့်နေလဲပြဿနာချဖို့လုပ်နေလူတွေအများကြီးရှိတယ်။သူတို့ပြဿနာမချနိုင်အောင်လဲကျွန်တော်ကဟလာဥပဒေကြီးအောင်တော်တော်ထိန်းသိမ်းလုပ်ပါ
။ရခိုင်ဒေသတွင်းကမွတ်စလင်တွေအပေါ်မှာစစ်တပ်ရဲ့ဖိနှိပ်မှုတွေကြောင့်လို့အကြောင်းပြပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲပြည်တည်နိုင်ငံကမြန်မာစစ်တပ်အရာရှိတွေကိုတင်နန်းပေးနေတာတွေရပ်ပစ်ခဲ့ပါတယ်။နောက်ဝန်ကြီးချုပ်ထရီဇာမေကလည်းအကြမ်းဖက်မှုကိုဖန်ပြပြီးဖိနှိပ်မှုတွေလုပ်နေတာကိုလက်တင်မခံနိုင်ဘူးဆိုပြီးမနေ့တုန်းကကုလသမဂ္ဂအထွေထွေညီလာခံမင်ကိုမှထည့်သွင်းပြောဆိုသွားတာမှလည်းမြန်မာနိုင်ငံကိုဥပမာပေးပါတယ်။မွတ်စလင်တွေအများစုနေထိုင်ကြတဲ့ဒေသရင်းကမျိုးခမီးတက်ဒိုင်းနဲ့တူလို့လူနည်းစုတွေကိုအကာအကွယ်ပေးဖို့လိုတယ်လို့လဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ကပြောဆိုခဲ့ပြီးအကြမ်းဖက်မှုကနေထွက်ပြေးချသူတွေနေရရင်းကိုပြန်ဖို့လိုအပ်တယ်လို့လဲတိုက်တွန်းပြောဆိုခဲ့ပါတယ်
။ဒီတရားစွန့်ခါလာတဲ့တိုင်းရင်းသားတွေကနံပါတ်၁ချက်မိမိနေရတဲ့တပ်ကိုပြန်ပြီးတော့သွားကြဖို့လိုပါတယ်။အဲဒီလိုပဲမနေ့ကလည်းကျွန်တော်မောင်တော်မှာကျွန်တော်ဒါဟုတ်ခြေခြေတက်မှာတော်တော်ကျွန်တော်အချင်းချင်းရာယူပြီးတော့ကျွန်တော်ရှင်းပြပါတယ်။အဓိကတော့ခုနေမြေထဲမှာခုနေမြေထဲမှာကျွန်တော်တို့လူတွေရှိနေဖို့ကနံပါတ်၁ချက်အရေးကြီးတယ်။နေမြေထဲမှာရှိနေပြီ။ပြီးကျွန်တော်တို့နေမြေကိုကျွန်တော်တို့တိုင်းရင်းသားတွေနဲ့ထိန်းချုပ်နိုင်တဲ့အနေအထားမျိုးရှိတဲ့အားမျိုးလည်းဖြစ်ဖို့လိုပါတယ်
။မြန်မာနိုင်ငံနဲ့အင်ဒီချင်းထိုင်းနိုင်ငံမှာလည်းမွတ်စလင်ပုံကံမှုတွေရှိနေပေမဲ့ကိုင်းတွဲဖြည့်ရှင်းပုံမျိုးကတော့ခြားနာတယ်လို့လည်းအကဲခတ်တွေကရှုမြင်ကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်ပုံကံမှုတွေကိုထိုင်းစစ်တပ်ရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးထိုင်းခြေဆိုင်မြန်မာအရေးသုံးသက်သူဦးစောမင်းရဲ့အမြင်ကတော့
ထိုင်းစစ်တပ်ကဒီလိုမျိုးကိစ္စတွေကိုကင်တွယ်တဲ့နေရာမှာဆိုလိုတာကပြဿနာတစ်ခုဖြစ်လာရင်ပြဿနာရဲ့ဖြစ်ပုံအခြေအနေကိုသူကတည့်ရဲ့ကင်တွယ်တယ်အဲ့ဒီပြဿနာပေါ်အခြေခံပြီးတော့မှဟိုဒီပြဿနာဖြစ်တဲ့ area မှာရှိတဲ့ရွာကလူတွေနေတဲ့လူတွေကိုရိုက်တာနှက်တာထိုးတာချိန်တာနှိပ်စက်တာဖမ်းတာဆီးတာဆိုတာကအင်မတန်နဲပါတယ်အခုတော့ရှိတာပေါ့လေဒီမှာဒီအကြမ်းဖက်တဲ့ကိစ္စနဲ့ပတ်သက်လို့ထောက်ထားရှိရင်တော့ဒီဖမ်းရင်ထားမှာပေါ့တမန်အဖြစ်တော့ဥမာအဖြစ်ဒီထိုင်းနိုင်ငံတောင်ပိုင်းမှာအစွန်ရောက်တချို့မွတ်စလင်ဖွဲ့တွေကဘုံခွဲလို့လူတချို့တင်တယ်အတန်ကားတချို့တင်တယ်စစ်သားရဲသားတချို့တင်တယ်ဒီကိစ္စနဲ့ပတ်သက်လို့ဒီဟာကိုသူတို့နိုင်ငံကတတ်မှတ်တဲ့ဥပဒေတိုင်းသူကခိုင်တွေ့တယ်အဲ့ဒီဖြစ်တဲ့နာမှာရှိတဲ့ဆိုတော့မွတ်စလင်ရွာရှိတယ်ဆိုရင်မွတ်စလင်ရွာတွေမှာသွားပြီးတော့ပြဿနာရှာတာမျိုးနှိမ့်ဆက်ခြင်းမနာမျိုးနှိမ့်ဆက်တာမျိုးအဲ့လိုမျိုးတွေသူတို့မလုပ်ဘူးကြ
။ဩဂုတ်လ25ရက်နေ့အာယုံမတက်ခင်မှာအစိုးရလုံခြုံရေးစခန်း30တို့ကို ERSA အဖွဲ့ကဝင်ရောက်တိုက်ခိုက်ခံရမှုနောက်အကြမ်းဖက်မှုတွေကိုတံပြန်နှိမ်နှင်းမှုတွေအတွင်အရက်သားတွေအစိုးရအမှုထမ်းတွေနောက်အကြမ်းဖက်သမားတွေယာနဲ့ချီတိဆုံးခရပြီးကြေးရွာပေါင်း200နီးပါးလုံးဝထွက်ပြေးသွားခဲ့တာဖြစ်ပါတယ်။အကြံဖက်မှုတွေကြောင့်ဒေတာရင်းတိရှောင်ထွက်ပြေးနေကြရသူတွေရှိသလိုဘင်္ဂလားဒေ့ရှ်ဘက်ကလည်းအလုံးအရှင်းနဲ့ထွက်ပြေးခဲ့ကြတာဖြစ်ပါတယ်ရှင်